မြောက်ဝတီကရွှေကုတ်ကိုနဲ့ GK Park စတဲ့နေရာတွေဟာလွန်ခဲ့တဲ့10နှစ်လောက်ကတည်းကစိုက်ဘာရာဇဝတ်လုပ်ငန်းတွေနဲ့ခေတ်သစ်စိုက်ဘာဂျုံပြမှုစတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့နေရာတွေပါ။တရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေဟာဗိုလ်မှူးစောချစ်သူဦးဆောင်တဲ့ BGF ကရင်နယ်ကြားစောင့်တပ်နဲ့ DKBA ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်တွေနဲ့ပူးပေါင်းပြီးစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုအကြီးအကျယ်တိုးချဲ့လုပ်ကိုင်နေကြတာဖြစ်တယ်လို့အစီရင်ခံစာတွေကဖော်ပြခဲ့ကြပါတယ်
Border Guard Force and Chitthu himself invited those criminals in and they've built partnerships with more
than Sochi Du Usamu Oma online ngwe lein le de lowngan ngwe lou ni de nya paw 40 jaw ko Yazuwe gain ngwe ko BGF ka pay tha pi lo ai ka ne amyat win ngwe de amya pya yashi ni da ba ai ma chi thwa la ni de Yazuwe gain amya su ha de Yazuwe gain ngwe ye a sei pai me phit par de di gain ngwe ha naingan phyet jaw lein le mu paw mya swa ye naw kwe ka adik yin ni myun nan du de phit par de
ဒါကတော့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုဂျေးစင်တာဝါပါအခုတော့တရုတ်ကိုယ်တိုင်ပါဝင်ပြီးဖိအားပေးခဲ့တဲ့အတွက်ထိုင်းဆိုရနဲ့မြန်မာစစ်ကောင်စီတို့အပါအဝင်ကီရင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းပြီးတော့ကြားဖြတ်တွေကိုနှိမ်နင်းနေတဲ့အခြေအနေနဲ့ပတ်သက်လို့ဂျေးစင်တာဝါကတော့အခုလိုသုံးသပ်ပါတယ်
Yeah, this does appear to be the most significant crackdown that we've seen.
ထိုင်းမြန်မာနယ်စပ်မှာလက်ရှိဖြိုခွင်းမှုဟာတော်လေးထူးခြားပါတယ်ဒီတော့ကဆိုရင်ထိုင်းအာဏာပါမျိုးဘက်ကလျှက်စစ်တအားနဲ့အင်တာနက်ဖြတ်တောက်လိုက်ပြီးတော့လူအ ਨੇ ချင်းလောက်ပဲတရုတ်ဒါမှမဟုတ်တခြားနိုင်ငံတွေကိုပြန်ပို့ပေးလိုက်တာပါပဲပြီးတော့အရာအားလုံးပုံမှန်ဖြစ်သွားပြီးတော့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကလည်းပုံမှန်အတိုင်းဆက်ပြီးတော့လဲပတ်နေကြတာပါပြီးခဲ့တဲ့နှစ်တွေကထိုင်းဘက်ကဖြိုခွင်းတယ်ဆိုတော့အလွန်ဆုံးတစ်ပတ်နှစ်ပတ်လောက်ပဲကြာခဲ့တာပါထိရောက်တာမျိုးမရှိခဲ့ပါဘူးဒီတစ်ချိန်ကတော့ပြင်းပြင်းထန်ထန်ဖြိုခွဲနေတာတွေ့ရပါတယ်အွန်လိုင်းငွေလိမ်နဲ့ခိုင်းတွေရာဇဝတ်သားတွေထိုင်းနဲ့အခြားအိနီးချင်းနိုင်ငံတွေကိုထွက်ပြေးလို့မရအောင်ထိုင်းစစ်တပ်တွေကိုနေဆက်တလျှောက်ဖြန့်ပြီးတော့ချထားပါတယ်ပြီးတော့ရွှေကုတ်ကုန်းနဲ့ KK Park မှာအားထားနေရတဲ့မီးစက်တွေဆိုလာပြားတွေကိုမတုံးနိုင်အောင်ဓာတ်ဆီကိုပါထိုင်းကဖြတ်တောက်ခဲ့ပါတယ်တချို့မောင်ခိုသမားတွေကတရားဥပဒေစိုးမိုးရေးကိုရှောင်ကွင်းနိုင်ဖို့ကြိုးစားနေပေမဲ့နေဆက်တလျှောက်မှာထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့တွေစောင့်ကြပ်နေတဲ့အတွက်ဓာတ်ဆီဒီဇယ်ဆီတွေတည်ယူတာကိုဖြတ်တောက်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်နောက်ထူးခြားချက်ကထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကနေအွန်လိုင်းငွေလိမ်လည်တဲ့လုပ်ငန်းတွေနဲ့ပတ်သက်ရင်အဓိကကျနေသူတွေလို့မြင်ထားတဲ့ KNBGF ခေါင်းဆောင်တွေဖြစ်တဲ့ဘူမူကြီးစောချစ်သူ၊ဘူမုတ်တုံနဲ့ဘူမူတင်ဝင်းတို့၃ယောက်ကိုဖမ်းဝရမ်းထုတ်ဖို့ကြိုးစားနေတာဖြစ်ပါတယ်
။ So but with current armed groups like
အဲ့တော့ဒီ BGF ကရင်နယ်ခြားဆောင်တပ်နဲ့ DKBA အဖွဲ့တွေကနေသူတို့နယ်မြေတွေထဲမှာရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေနေရပြန်ပို့ရေးလုပ်နေတဲ့အခြေအနေရောဘလို့မြင်လဲရှင
့် And I think this time around really what the
border BGF နဲ့ Democracy ကျိုးပြုကရင်မျိုးသားတပ်မတော် DGB တို့ဟာဒီရာဇဝတ်ဂိုင်းတွေနဲ့တိုက်ရိုက်ချိတ်ဆက်နေပြီးတော့အဲ့ဒီလုပ်ငန်းတွေကလည်းသူတို့တော့ဝင်ငွေတွေစီးဝင်နေတာပါအဲ့ဒီဖွဲ့တွေဟာပြဿနာကိုဖြေရှင်းမဲ့အစားနှစ်ဖွဲ့လုံးဟာတရားဥပဒေအရအကျိုးဆက်တွေကိုရှောင်ရှားဖို့လူကုန်ကူးမှုတိုက်ဖျက်ရေးမှာပါဝင်ဆောင်ရွက်နေကြောင်းပြသနေပါတယ်မြောက်ရီရွှေကုတ်ကုန်းနဲ့ KK Park မှာရှိနေတဲ့လူပေါင်း1000ကျော်လောက်လွတ်မြောက်ရေးကြိုးပမ်းနေကြောင်း BGF ကပြသနေပါတယ်။တကယ်တမ်းတောင်ရင်မြစ် area တခုတည်း online ငွေလိမ်လည်လုပ်ငန်းတွေနဲ့ပတ်သက်နေသူပေါင်း3000ကျော်ရှိနေပါတယ်။အဲ့ဒီထဲမှာတချို့ကလူကုန်ကူးခံသူတွေဖြစ်တယ်လို့တချို့ကလည်းလိုလိုလားလားပါဝင်နေကြပြီးတော့လိမ်လည်တဲ့ရာဇဝတ်လုပ်ငန်းတွေနဲ့လူသစ်စုဆောင်မှုတွေဆက်ပြီးတော့ကြီးထွားနေစေဖြစ်ပါတယ
်။ So what do you see China's role this time because
အခုလိုထိုင်းမြန်မာနယ်စပ်ကဖြိုခွဲမှုမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုရောဘယ်လိုမြင်လဲရှင်တရုတ်ကအခုမှဘာကြောင့်ပါဝင်တာလဲမနစ်ကဆိုလို့ရှိရင်ဒီရှမ်းပြည်မြောက်ပိုင်းနယ်စပ်တစ်လျှောက်ကိုကံဘတ်မှာဆိုရင်စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းပြီးချိန်မှာကရင်ဘက်မှာရှိနေတဲ့ရာဇဝတ်လုပ်ငန်းတွေကိုဆက်ပြီးတော့နှိမ်နင်းဖို့ပေါ့နော်အဲ့ဒီအချိန်ကတောင်းဆိုမှုတွေရှိခဲ့ပါတယ်ဒါပေမဲ့အခုချိန်ရောက်မှာတရုတ်ကဟိုထဲထဲဝင်ဝင်လှုပ်ဆောင်လာတာဘာကြောင့်လို့မြင်ပါလဲရှင်
Over the last year you've really seen where the
beginning တွေတွင်တရုတ်နိုင်ငံတရားရုံးတွင်နဲ့ရဲတပ်ဖွဲ့ဝင်တွေဟာတရုတ်မြန်မာနယ်စပ်တစ်လျှောက် online ငွေလိမ်လည်တဲ့ဂိုင်းတွေကိုအပြင်းထန်ဖြိုခွဲနှိမ်နင်းနိုင်ခဲ့ပါတယ်။ကိုကန်နယ်ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာလူပေါင်း 4,000 ခွဲကျော်နဲ့လက်ပတ်နေတဲ့အဓိက online ငွေလိမ်လည်ဂိုင်းပေါင်း 200 ကျော်ကိုသူတို့လုပ်ငန်းတွေရပ်ဆိုင်းသွားအောင်လုပ်နိုင်ခဲ့ပါတယ်။အဓိကရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်ပြီးတော့မြန်မာစစ်တပ်အပေါ်ဖိအားပေးခဲ့ပါတယ်။ဒါကြောင့်နောက်ဆုံးမှာစစ်ကောင်စီဟာသူတို့နဲ့ဆက်နွယ်နေတဲ့နေကြားဆောင်တပ်ကအဓိကကြတဲ့ကိုကံတွေကိုတရုတ်ကိုလွှဲပြောင်းပေးခဲ့ရပါတယ်။ဒီလိုစစ်ဆေးရေးယူမှုတွေလုပ်နိုင်တဲ့အတွက်တရုတ်ကသူ့အောင်မြင်မှုကိုသူ့ပြည်သူတွေကြားဂုဏ်ယူနေချိန်မှာတရုတ်ရုပ်ရှင်မင်းသားဝမ်ဂျင်ထိုင်းမြန်မာနယ်စပ်ကနေရွှေကုတ်ကိုစိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေစီကိုလူကုန်ကူးခံရတဲ့တဲ့င်းကတရုတ်အစိုးရအတွက်အတော်လေးအထိနာစေခဲ့ပါတယ်။ တောင်ရှိသူတွေကိုပြင်းပြင်းထန်ထန်အေးအေးယူဖို့ဆိုရှယ်မီဒီယာပေါ်မှာလူတန်းပေါင်းများစွာကနေတေယုအာနာပိုင်တွေစီကိုတောင်းဆိုခဲ့ကြပါတယ်တေယုမင်းသားဝမ်ဂျင်အမှုမှာပုံမခင်မီစံပြတဲ့လူကုန်ကူးမှုပုံစံပြောင်းလဲလာတာတွေ့ရပါတယ်ရာဇဝတ်ခိုင်းတွေဟာလူတူးချင်းစီကိုထိုင်းနိုင်ငံမှာမြင်မာတဲ့လောကလာစာတွေရမယ်ဆိုပြီးအလုတ်ကိုင်းလိန်လဲဆွဲဆောင်ပြီးတော့နယ်ပယ်တီးတီးမှာကြွန့်ကျင်သူတွေကိုပါပြစ်မှတ်ထားထိုးဖောက်လာတာဖြစ်ပါတယ်တေယုအနေနဲ့မဖြစ်မနေဖြိုခွဲရမယ့်အနေအထားရောက်လာပြီးတော့ထိုင်းနိုင်ငံကိုဖိအားပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဟာဆိုရင်လေတရုတ်ခီးသွားတွေအတွက်အန္တရာယ်ဖြစ်တဲ့နိုင်ငံအဖြစ်တရုတ်ကသတ်မှတ်ခဲ့ပါတယ်။ဒါကြောင့်ဇန်နဝါရီလလယ်မှာတော့ထိုင်းနိုင်ငံမှာစီးပွားရေးခရက်ရိုက်ခတ်မှုတွေပေါ်လွင်ခဲ့တယ်လို့တရုတ်ခီးသွားလုပ်ငန်းကျဆင်းလာခဲ့ပါတယ်။အခုဆိုရင်တရုတ်နိုင်ငံရဲ့မှုခင်းတိုက်ဖြတ်ရေးထိတ်တန့်တောင်းရှိသူတဦးကိုယ်တိုင်ထိုင်းမြန်မာနယ်စပ်မြောက်ပိုင်းမြို့ထီတွားရောက်ပြီးတော့အွန်လိုင်းငွေကြေးလိမ်လည်မှုမှာအချက်ချာကျတဲ့နေရာတွေကိုကိုယ်တိုင်ဝင်ရောက်ပြီးစစ်ဆေးရေးတွေကိုကြီးကြပ်ကုတ်ကဲခဲ့ပါတယ်။ဒါဟာဒေသအတွင်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုနေနေရေးမှာအခုလိုတတကြွကြွပါဝင်ဆောင်ရွက်ပြီးတော့တရုတ်ရဲ့အခန်းကဏ္ဍကိုကြီးမားစေခဲ့ပါတယ
်။ထိုင်းနိုင်ငံဘက်ကနေနေမှုတွေအပြင်းထန်စတင်ချိန်မှာတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလျိုကျုံရင်ကိုတိုင်ထိုင်းမြန်မာနယ်စပ်ကိုရောက်လာခဲ့တာပါ။အဲ့ဒီနောက်စစ်စင်ရေးအတွက်လည်းထိုင်းနဲ့မြန်မာတာဝန်ရှိသူတွေနဲ့ဝန်ကြီးလျိုကျုံရင်ကညှိနှိုင်းဆွေးနွေးခဲ့ပါတယ်။တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာလည်းလာမယ့်ရက်ပိုင်းတွေအတွင်းနောက်ထပ်ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေနေရက်ပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဖော်ပြထားပါတယ်။စင်ဟွာသတင်းဌာနကတော့ရွှေကုတ်ကိုနဲ့ KK ဘက်ကနေပြန်ပို့ခံရတဲ့တရုတ်နိုင်ငံသားတွေကိုလိန်လယ်မှုမှာတန်တရားရှိသူတွေရာဇဝတ်သားတွေအဖြစ်သုံးနှုန်းထားပါတယ်။ဝင်းကြီးလီယိုကလည်းစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုဖြိုခွဲတဲ့စစ်စင်ရေးတွေဟာတရုတ်နိုင်ငံသားတွေဘေးကင်းရေးအတွက်သာမကဒေတာရင်းရာဇဝတ်မှုတွေတားဆီးမှာအရေးကြီးကြောင်းပြောကြခဲ့ပါတယ
် that you know we can see now the multinational operation are shaking
အခုဆိုရင်နိုင်ငံပေါင်းစုံပါဝင်ပြီးတော့နှိမ်နှင်းဖြိုခွဲမှုကြောင့်ပေါ့နော်စိုက်ဘာလိန်လေတဲ့ဂိုင်းတွေကိုတုံ့လှုပ်စေတာတော့မြင်တွေ့နိုင်ပါတယ်ဒါပေမဲ့ Jason Tower အစောပိုင်းမှာပြောသွားသလိုပေါ့နော်ဒေတာရင်းမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေပပြအောင်လှုပ်ဖို့ကြိုးပမ်းအားထုတ်မှုတွေမှာလုံလောက်မှုမရှိသေးဘူးဆိုတာဘာကြောင့်ပါလဲရှင်
I mean, there are several issues at play here. First of all, is that these are transnational.
ဒါကိုပြတဲ့နေနေဖို့ဆိုတဲ့နေရာမှာအဓိကပြဿနာတွေရှိနေပါတယ်။နိုင်ငံဖြတ်ကျော်ရာဇဝတ်မှုကျွလွန်တဲ့အဖွဲ့အစည်းတွေဟာနိုင်ငံအများပြားမှာရှိနေပါတယ်။မြန်မာ၊ကမ္ဘောဒီးယား၊လာအိုနဲ့ဒူဘိုင်းနိုင်ငံတွေကြားမှာဒီရာဇဝတ်ဂိုင်းတွေကနေအပြောင်းလဲလုပ်နေကြတာပါ။ဥပမာကိုကန့်နေကြားဆောင်တက်ထိန်းချုပ်တဲ့နေမြေတွေမှာရာဇဝတ်ဂိုင်းတွေကိုနှင်းနှင်းလိုက်တဲ့အခါမှာထိုင်းမြန်မာနယ်စပ်၊ကရင်ပြည်နယ်ကိုချက်ချာနေရာဖြစ်ရွှေ့ပြောင်းသွားခဲ့ပါတယ်။နောက်ပြီးတော့အရန်အနေနဲ့လှုပ်ထားတဲ့နေရာတော်တော်များများဟာကမ္ဘောဒီးယားမှာရှိနေပါတယ်။ဒီရာဇဝတ်ဂိုင်းတွေရဲ့စူးစီးမှုကိုဖြိုခွဲလို့မရဘူးဆိုရင်သူတို့တွေဟာကျန်တဲ့နေရာတွေမှာဆက်ပြီးတော့လုပ်နေကြမှာပါ
။ဒုတိယစိန်ခေါ်ချက်အဖြစ်ဂျေဆင်တာဝါထောက်ပြထားတဲ့အချက်ထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းကောင်းဆောင်တွေကိုထိထိရောက်ရောက်အရေးမယူနိုင်တာဖြစ်တယ်လို့ဆိုပါတယ်။သက်ဆိုင်ရာနိုင်ငံတွေရဲ့တရားဥပဒေစိုးမိုးရေးနှဲပါမှုအာဏာပိုင်တွေကြားမှာအကျင့်ပြတ်ချစားမှုတွေရှိနေပြီးသူတို့ကိုအကျိုးမြတ်တွေပေးထားတဲ့အတွက်ရာဇဝတ်ဂိုင်းတွေကသူတို့ရဲ့လုပ်ငန်းတွေကိုပေါ်ပေါ်တင်တင်လုပ်နေကြတာဖြစ်ပါတယ
်။ And then lastly you don't really have I think strong mechanisms in place. You know even
if ဒီကခက်ခဲကတော့လူကုန်ကူးမှုနဲ့စိုက်ဘာလိန်လည်မှုတွေကိုတိုက်ဖြတ်ဖို့ခိုင်မာတဲ့နိုင်ငံတကာရန်ရာတွေရှိမနေတာဖြစ်ပါတယ်။လူကုန်ကူးခံရသူတွေကိုနေရပြန်ပို့တဲ့ကိစ္စဟာမယုံနိုင်လောက်အောင်ရှုပ်ထွေးတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေဘက်ကတော့လူကုန်ကူးခံရသူတွေကိုပြန်ပို့ရေးကိစ္စမှာနိုင်ငံတကာတိုင်းဝမ်အနေနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းနေပါတယ်။ဒါပေမဲ့လည်းလူကုန်ကူးခံရသူတွေဟာနိုင်ငံပေါင်းနှစ်ဒါဇင်ကျော်လောက်ကဖြစ်နေတော့ဒီလုပ်ငန်းစဉ်မှာစိန်ခေါ်မှုများစွာရှိနေပါတယ
်။လက်ရှိမြောက်ပိုင်းဘက်ကနေတောင်းနဲ့ချီတဲ့နိုင်ငံသားတွေနေရပြန်ပို့နေတဲ့အခြေအနေကိုတော့ကရင် BGF ပြောခွင့်ရဗိုလ်မှူးကြီးနိုင်မောင်စောကိုဆက်သွယ်မေးမြန်းကြည့်ပါတယ်။
အခုစစ်တီအရာတထောင်ကျော်ကျွန်တော်တုံတာလဲစစ်တီအရာတထောင်တုံးပြီးတော့မှကျွန်တော်ဒါကိုနံပါတ်၁ကဒီအရာအလုံးကျွန်တော်ဖေ့စ်ဘွတ်မှာတစ်ခုလောက်တယ်ပြီးတော့အဲ့ site တွေထဲကိုဝင်ပြီးတော့ချိန်မှုန်းကြီးလောက်တာပေါ့အဲ့တဲမှာရှိတဲ့ KTB hotel မကြံပေါ့အခုလုံချာမင်းမမကြံအခုခေါ်ထုတ်တာပေါ့ဟုတ်ကျွန်တော်တို့ကအဲ့ဒီကနေပြီးတော့
ဟုတ်ပြီ
ဒီကျွန်တော်တို့ယာယီထားတဲ့စခန်းရှိတယ်အဲ့စခန်းပို့အဲ့မှာမှာတဆိုင်ရာလာဝကားလို့ရတဲ့ဘွေတို့ကနေပြတော့ရဲ့လောလောလောညညကြီးလာဆစ်ဆေးတာပေါ့အဓိကတော့ပြည်နေတံပေးဖို့အတွက်ပေါ့အ
ခု
ကကျွန်တော်နံပါတ်1ကတော့အင်ဒိုနီးရှားတန်ရောင်းရမယ်ဆောက်ရောက်ပြီးတော့ကြားတာနံပါတ်1အများဆုံးတရုတ်ဒုတိယဒါတော့အင်ဒိုနီးရှား 3ကဗီယက်နမ်4ကမလေးရှား5ထိုင်ဝမ်6ပါကစ္စတန်9အိန္ဒိယ10ယူဂန်ဒါ9အီသီယိုးပီးယား17နီပေါ်တော့10နီပေါ်17ထိုင်12ရဝန္ဒါ13ကင်ညာ14ကမ္ဘောဒီးယား15ဂါနာတော်တော်စေဟိုကျွန်တော်စီစီးရောက်တာတရားဝင်ရောက်တာ15နိုင်ငံအခုလက်ရှိကတော့ဟိုစစ်စင်းလုပ်နေတဲ့အဖွဲ့တွေကတော့ဒီနေနေလုပ်တဲ့အဖွဲ့တွေစီကတရားရတာကတော့ဟိုနိုင်ငံ30နီးပါးရှိပြီလို့တော့ပြောတာ
အဲ့တော့ဒီ call center တွေတည်းဝင်ပြီးတော့နှိမ်နှင်းမှုတွေကရောရက်သွားပြီလားရှင
်မရက်နေဘူးဒါပေမဲ့ကျွန်တော်တို့ကခရီးမတွင်ဖြစ်သွားတယ်ဆိုတာလက်ရှိကကျွန်တော်တို့ဒီလူတွေထားဖို့အခက်ကြီးတယ်တော့ရှိရမူလကကျွန်တော်တို့အော်လေမော်အော်တို့ပြောတဲ့အတိုင်းတရက်တစ်ထောင်တော့ကျွန်တော်ပို့နိုင်တယ်ဆိုရင်ခုနကကျွန်တော်တို့ရဲ့ဒီအထူးအဖွဲ့အလုပ်လုပ်တာကမြန်ဆန်သွားမယ်လေအခုကအဲ့လိုမဟုတ်တော့ကျွန်တော်တို့ကအခုစပြီးတော့ operation လုပ်တဲ့ချိန်စနေပြီးတော့ပရမတ်တောက်က200ဒုတိယတောက်က300တတိယတောက်က112ရောက်ပဲခေါ်တယ်ဆိုတော့အခုမှလူပေါင်း612ဦးပေါ့အဲ့ဒီမတိုင်ခင်မှာကျွန်တော်တရားဝန်မှာလွှဲခဲ့တာက62ဦးအလုံးပေါင်း683ဦးပဲလွှဲနိုင်သေးတယ်အကွာဒီမှာလည်းပြဿနာတွေတော်များတယ်အချင်းချင်းခိုင်ရန်ဖြစ်ပေါ်တဲ့ပြဿနာတွေနောက်ဟိုတနင်္ဂနွေကဆိုလဲဟိုထွက်ပြေးဖို့ကြိုးစားတာတွေတော်တော်ထိရလားဒါဆိုကျွန်တော်ကအချုပ်သားလည်းမဟုတ်တော့လေဟိုသူတို့လည်းတအားဒုက္ခရောက်တယ်ကျွန်တော်တို့ဒီမှာဟိုသူတို့ခဏခိတခဏထိချောလာ
ဒါဆိုရင်လူတွေနေရပြန်ပို့ရေးကိစ္စကလားနဲ့ချီပြီးတော့ကြာသွားနိုင်တဲ့အခြေအနေမျိုးရှိနေတာလားရှင
်ကြာမယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့အခုဒီနိုင်ငံသားတွေထဲမှာဘလူပုံစံနဲ့ဘလူရောက်လာတယ်ကျွန်တော်တို့တော့စဉ်းစားလို့မတော်သူတို့လည်းပြန်မေးရမယ်အခုကျွန်တော်နိုင်ငံမှာတန်ရုံမရှိတဲ့နိုင်ငံလည်းပါတယ်ထိုင်းနိုင်ငံတန်ရုံမရှိနိုင်ငံသားဒီနိုင်ငံသားတွေဆိုတာကျွန်တော်တို့ကရောက်ပြီ